ကဲ့ပါမခဒေါက်တာသောဝဲခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံအပါဝင်ပေါ့နော်အရှိတောင်အရှာမှာပိုလီယိုပပျောက်သွားပြီလို့ကြေညာခဲ့တာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာဒီကာကွယ်ဆေးထိုးဖို့လုပ်ငန်းတွေလည်းပြင်ဆင်နေလို့ကျွန်တော်တို့ကြားတဲ့ခါကျတော့ဘာကြောင့်မလို့အခုလို့ဒီကာကွယ်ဆေးထိုးဖို့ကအရေးပါနေရတာလဲဆရာကြီ
းဒီဗမာပြည်ပါဝင်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အရှိတောင်အရှာဒေသကြီးတစ်ခုလုံးမှာပိုလီယိုလုံးဝကျင်းပသွားပြီဆိုတော့2004ခုနှစ်မတ်လသက်ခွန်ရဲ့ဆောင်မှုကြီးညာခဲ့ပါအဲလိုကြီးညာတာပါလို့ဆိုလို့ရှိရင်ဒီ wild polio virus လို့ခေါ်တဲ့ဒီတဘာဝအပြင်ဖြစ်တဲ့ polio ပပျောက်သွားပြီလို့ဆိုလိုတာဖြစ်ပါတယ်ဒါပေမဲ့ဒီနေရာမှာပပျောက်ပေမဲ့ကမ္ဘာတစ်ခုလုံးတော့မပပျောက်သေးဘူးကမ္ဘာမှာအခုဆိုရင်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံမှာကတဘာဝကြောင့်ကူးစက်တဲ့ polio ဆက်ရှိနေတော့ဖြစ်တယ်အဲ့တော့ဒီနိုင်ငံတွေကနေတော့ဒီပြနိုင်ငံတွေကိုပြန်ပြီးပြန်ပွားနိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီပိုလီယိုကာကွယ်ဆေးတွေကိုဆက်ပြီးတော့တိုက်ရမှာဖြစ်ပါတယ်။ဒီတိုင်းနဲ့တည်းပဲပါဖြစ်လဲဆိုပိုလီယိုမှာဒီတဘာဝကြောင့်ဖြစ်တဲ့ပိုလီယိုပိုးရှိတယ်လို့ဒီတိုက်ဆေးပိုလီယိုပေါ့နော်ပိုလီယိုကာကွယ်ဆေးတိုက်တာကလည်းဆိုရောဂါပိုးပြောင်းအောင်လုပ်ပြီးတော့တိုက်တာဖြစ်တယ်။ရောဂါပိုးကတ်ပြီးတော့ပြေးတာကထိုးသေးပေါ့။အဲတော့ရောဂါပိုးပြောင်းအောင်လုပ်ပြီးတော့ပြေးတဲ့အခါကျတော့လူတစ်သန်းမှတစ်ယောက်လောက်ကတော့ဒီတိုက်ဆေးတိုက်တာနဲ့လည်းပိုလီယိုဖြစ်သွားနိုင်တယ်။အဲ့ဒါလည်းရတော့ဆက်ဖြစ်နေတော့ပေါ့နော်အဲ့တော့ကျွန်တော်တို့ကပိုလီယိုကျင်းစင်တယ်ဆိုတာကိုပြနိုင်မှုကနောက်ဆုံးတဘာဝအတိုင်းကူးစက်တဲ့ပိုလီယိုနောက်ဆုံးလူနာပြီးရင်နောက်3နှစ်အထိပြည်ကြတော့မှကျွန်တော်ပြောလို့ရတယ်အဲ့တော့2019လောက်ထိရတော့ကျွန်တော်ထင်တယ်ဒီပိုလီယိုရောဂါတိုက်ဆီရတော့လောက်အောင်မှာတော့ဖြစ်တယ
်ဟုတ်ကဲ့ဆရာ
အဲ့တော့ဒီလာမယ့်2016ဧပြီမှာလည်းဒီကမ္ဘာလုံးမှာဒီပိုလီယို OPV ခေါ်တော့ပေါ့နော်ပိုလီယိုတိုက်ဆီမှာပိုးသုံးမျိုးပါတဲ့အနေကနှစ်မျိုးပဲကြောင်းတော့မယ်။ဘာလို့ဆိုတော့ပိုလီယိုဗိုင်းရပ်စ် type 2ပေါ့နော်။နံပါတ်1က1999ခုနှစ်တည်းကမတွေ့တော့ဘူး။ဒါပေမဲ့သူကြောင့်ဒီကာဝယ်ဆေးထဲမှာပါတဲ့ပျော့နေတဲ့ပိုလီယိုဗိုင်းရပ်စ်နံပါတ်1ကြောင့်ဖြစ်တဲ့အကျော်တွေကြီးရှိတယ်။
ဟုတ်ကဲ့။
အဲ့တော့ဒီဧပြီလမတိုင်ခင်တည်းကတော့သုံးမျိုးပါတဲ့ဆေးတွေတိုက်တော့ရှာရှာပါပါပေါ့ဒီသုံးမျိုးပါတဲ့တောက်ဆေးတွေကနေတော့အပျော့နေတဲ့ဒီဗိုင်းရပ်စ်ပိုးများကာဝယ်ရေးကြောင့်ဖြစ်တဲ့ပိုလီယိုဖြစ်မှာကိုကာဝယ်တဲ့အနေနဲ့ကျွန်တော်ကထိုးဆေးကိုပြောင်းရမယ်။တတ်ထားတဲ့ပိုးရှိတဲ့ထိုးဆေးကိုပြောင်းရမယ်။အဲဒါကြောင့်ကျွန်တော်တို့နိုင်ငံမှာလည်းလာမယ့်ဒီဇင်ဘာစပြီးတော့ကလေးတွေဒုတိယအကြိမ်ကာဝယ်ဆေးထိုးတဲ့အချိန်မှာပိုလီယိုထိုးဆေးကိုပါထည့်ထိုးမှာဖြစ်ပါမယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီပိုလီယိုအမျိုးအစားမျိုးစုံရှိတဲ့အခါကျတော့ဒီအမျိုးစုံကိုထိရောက်နိုင်ဖို့ဆရာနော်အခုလိုဒီထိုးဆေးတွေထိလွတ်လာတဲ့အခါမှာဒီပိုလီယိုရောဂါဆိုတာဆရာရင်ဟိုတော်တော်တော့ပြင်းထန်တဲ့ရောဂါလို့ကျွန်တော်တို့နားလည်ထားပါတယ်။အဲ့တော့အဲ့ဒီယောဂအကြောင်းလေးနည်းနည်းရှင်းပြပြီးတော့ဒီယောဂလုံးဝဒီပျောက်သွားအောင်ပေါ့နော်ဆက်ကနေပြီးတော့အားလုံးအကင်းစင်သွားတဲ့အနေအထားကောဖြစ်လာနိုင်လားပေါ့ဆရာ
။ပိုလီယိုဆိုတာတော့တော်တော်များသိကြပါတယ်။အခုလည်းပိုလီယိုနဲ့ပြင်ပြီးတော့လူငယ်နဲ့ပဲမှာတွေ့နေတဲ့လူတွေလည်းအများကြီးရှိပေါ့နော်။ဒီဆရာဝန်ထဲမှာလည်းပိုလီယိုဖြစ်ခဲ့လို့တိုင်းတောင်းနဲ့ပဲသွားလာပြီးတော့ဆရာဝန်ဖြစ်ပြီးအလုပ်ကိုအောင်မြင်လုပ်နေတဲ့လူတွေလည်းအများကြီးရှိပါတယ်။အဲ့တော့သူကတော့ဗိုင်းရပ်စ်ပိုးကြောင့်ဖြစ်တယ်ဖြစ်ပြီးတော့ကိုဝင်ပြီးတဲ့နောက်မှာမကြခင်ကာလအတွင်းမှာသူကကိုယောဂပြင်းထန်သွားရင်ဒီကြောသေးဖြစ်တယ်ပေါ့။ဆောင်းကစက်ငါးဦးနဲ့တော့အဲဒါဆိုရင်ကမ္ဘာလုံးမှာ25နိုင်ငံလောက်မှာအကြီးကျယ်ဖြစ်တယ်။ခုဆိုလို့ရှိရင်ဒီပိုလီယိုကာဝယ်ဆေးပေါ့နော်တောက်ဆေးရလည်းသိထိရောက်ပါ။အဲဒါကြောင့်မလို့ကျွန်တော်ကဒီပိုလီယိုပပျောက်ရေကိုတောက်28ခုနှစ်လောက်ကကမ္ဘာလုံးစတင်ပြီးလှုပ်လာတာ။အခု2015မှာဆိုတော့ဒီဆစ်ဖြစ်နေတဲ့နိုင်ငံမှာပါကစ္စတန်နဲ့အာဖဂန်နစ္စတန်မှာပဲပိုလီယိုရောဂါကူးစက်ဖြစ်ပွားမှုရှိပါတော့တယ်။ဒီပြီးခဲ့တဲ့6လအတွင်းဆိုလို့ရှိရင်ကလေးပေါင်း27ယောက်ပဲဖြစ်တော့တယ်။အဲ့တော့ဒီဥစ္စာကိုကျွန်တော်တို့ကနိုင်နေအောင်လုပ်နိုင်ပြီဆိုရင်တော့ဒီတဘာဝအဖြစ်ဖြစ်တဲ့ပိုလီယိုကပျောက်ပြီလို့ပြောလို့ရတ
ယ်။ဟုတ်ကဲ့ဆရာ။အခုလိုဒီကင်းစင်အောင်ကျင်ညာရလောက်နိုင်တဲ့ကာကွယ်ဆေးတွေကကောင်းနေတဲ့အနေအထားမှာကာကွယ်ဆေးထိုးဖို့ကတော်တော်အရေးပါလာတော့ဆရာနော်။ဒီရောဂါပြင်းထန်တဲ့ခါကျတော့ကုသမှုလုပ်တာတဲ့ဆာလို့ရှိရင်အဲ့ဒီခါကျတော့ဆရာကြီးအခုဒီမကြခင်လုံးမဲ့เนาะဒီကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့မိဘတွေအနေနဲ့ဘယ်လိုမျိုးပေါ့เนาะဒီကလင်းငယ်တွေထိုးပေးနိုင်နေဆိုတော့
ခုကဒီပိုလီယိုရောဂါကထိရောက်တာပါလို့ဆိုတော့ကာကွယ်ဆေးအလွယ်တကူတိုက်လို့ရဒီနောက်တစ်ခါဒီမှဆွေးနွေးတကွေးတွေပါလို့ကြားခံပေါ့เนาะရှင်လည်းမရှိမခွေယူဆိုကြမှာခွေရပါရှိတယ်ပေါ့เนาะအဲ့လိုမရှိတော့လူကနေလူပဲကူတယ်နောက်ထိရောက်တဲ့ကာကွယ်ဆေးလည်းရှိတယ်ပေါ့ဒီပိုလီယိုမတိုင်ခင်မှာကဘာမှာပပျောက်သွားတဲ့တကယ်ယောဂကြီးရောကြောက်ကြီးယောဂပါပဲဒါဆိုလည်းလုံးဝပပျောက်သွားပြီးတော့ကျွန်တော်တို့ပြင်ညာလို့ရခဲ့တယ်1985လောက်တည်းကကုလိကပြောင်းသွားမှရှိတော့နော်အဲ့တော့ဒီပိုလီယိုကလည်းအဲ့လိုအခြေအနေမျိုးရောက်ခံနေပါတယ်ဘယ်လိုနည်းနဲ့ရောက်လာလဲဆိုကျွန်တော်ကဒီကာကွယ်ဆေးတိုက်ဆေးကို ကဘာလုံးမှာတိုက်တယ်ကျွန်တော်နိုင်ငံမှာဆိုလည်းအချိန်မောင်းများစွာပါရင်တော့ဆိုလို့ရှိရင်မြို့သားကဝေစီတိုက်နေဆိုပြီးတော့နှစ်ပတ်ကြာပြီးတော့တခါနိုင်ငံလုံးများနဲ့အကလေးတွေလှုပ်ပါအဲ့လိုပြည်ရအောင်လှုပ်လာတဲ့အခါကျတော့ကျွန်တော်နိုင်ငံမှာလည်းဒီတဘာဝအဆင့်ကူးဆက်တဲ့ပိုလီယိုပေါ့အဲ့ဒါက2009တည်းကပါရောက်မတွေ့တော့ဘူးနော်နပိုင်းမှာတော့ကျွန်တော်ကတစ်ပြည်နိုင်ငံနေဝင်လာတဲ့ case တွေတွေ့တယ်နောက်ခုနပြောသလိုဒီကဝဲစည်းကတိုက်စရာအပြော့ယောဂဘုပြောင်းအောင်လုပ်ပြီးတော့ဖြစ်တော့တတမ်းမှာတရားလောက်ကဒီအရိယမတစင်ယောဂဖြစ်တာတွေ့တယ်အဲ့လိုမျိုးပဲတွေ့ပါတော့တယ်ဒါပေမဲ့နောက်ပိုင်းကျရင်ဘာလို့လာလို့ဆိုဒီပြောက်လာပြီဆိုတာနဲ့မြကဝဲစည်းတိုက်စရာကိုထိုးသေးကျွန်တော်တို့စပြီးတော့ထည့်နော်အဲကျွန်တော်တို့နိုင်ငံမှာဒီထိုးသေးဟိုလာမဲ့ဒီဒီမာလောက်ကနေစပြီးထည့်မှာပါကျွန်တော်ဒီလောက်ကတော့ဒီဒုတိယကျင်းနှစ်၄၆ပေါ့နော်လလ၄လ၆လမှာ၄လဒီငါမျိုးသက်ကဝဲစီထိုးတဲ့အချိန်မှာတစ်ဖက်ကအဲ့ဒီပိုလီယိုကဝဲစီထိုးမှဖြစ်ပါဘူး။ဒီလိုထိုးတာလည်းအမှန်ရေးကြည့်ပါလေ။ဒါမှလားကျွန်တော်ကဒီပိုလီယိုနဲ့ပတ်သက်တဲ့ခန္ဓာရေးဆွာသူတွေမှာကိုယ်မြင့်နေမှာပေါ့နော်။ဒါကြောင့်လဲဆိုကျွန်တော်ကဒီထိုးသေးမှာ1နှစ်3ပေါ့ပို3မျိုးလုံးပါတယ်ပို3မျိုးလာတယ်။ဖေးအောင်တတ်ထားပြီးသားပို့ဆိုတော့ကာကွယ်မှုသာပေးတယ်ယောဂမဖြစ်ပေါ့။တိုက်စီရသုံးချိန်ရခင်တိုင်းပဲတိုက်အောင်မှာပါ3လ4လ6လပေါ့နော်။
ဟုတ်ကဲ့
ကျွန်တော်တို့အတွက်အတက်ဆရာကောင်းတာတော့တစ်ချိန်ကကမ္ဘာလူကြီးပေါ့နော်ကျွန်တော်ကဆိုလို့ရှိရင်အမကို၄သိန်းလောက်ဖြစ်တဲ့ပိုလီယိုရောဂါကခုချိန်မှာတက္ကနမဲ့ဖြစ်တော့တယ်မကြခင်မှာကမ္ဘာမြေပြင်ကနေတောက်ွယ်တော့မှာဆိုတော့ဒီရတဲ့ဒါကတော့ဝမ်းကြစရာကောင်းပါလေ
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ